မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ခဲတယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတဲ့အမှုအတွက်နှစ်ဖက်တကြောပြန်လျှောက်ထားချက်တွေကိုဒီကနေ့ပေးကြပါတယ်။အခုအတန်လွင့်နေချိန်အစီတော့တရားစွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကလျှောက်ထားတင်ပြပြီးသွားပါပြီ။မြန်မာနိုင်ငံကတော့မကြခင်နိုင်ပိုင်းအချိန်မှာပေးမှာဖြစ်ပါတယ်။ဒီကနေ့ဂမ်ဘီယာနိုင်ငံဘက်ကလျှောက်ထားတင်ပြသွားကြတဲ့ဥပဒေပညာရှင်တွေကမနေ့တုန်းကမြန်မာဘက်ကလျှောက်လဲချက်တွေကိုပြန်လည်ခြေပခဲ့ကြသလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးမှုတွေတရားရုံးကဆုံးဖြတ်ချမှတ်ဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုအဓိကလျှောက်ထားသွားကြပါတယ်။ဒီလျှောက်ထားချက်တွေကိုတရားရုံးထဲမှာကိုယ်တိုင်သတင်းယူခဲ့တဲ့ VOA မြန်မာပိုင်း Editor ဦးကျော်စန္ဒာကိုအခုတားရိုက်ဆက်သွယ်မေးမြန်းပါမယ်။ဦးကျော်စန္ဒာလိုင်းပေါ်မှာရှိနေပါပြီလားရှင်။
ရှိပါတယ်ဘာစုတမ်းမ
ဟုတ်ကဲ့အကြားပြီးထင်ပါတယ်နော်ဆိုတော့ဒီကနေ့ဒီဂမ်ဘီယာဘက်ကဘလို့အချက်တွေနဲ့လျှောက်ထားတင်ပြသွားတယ်လဲဆိုတာကိုပြောပြပေးပါဦးကျော်စောပါရှင
်ဟုတ်ကဲ့ဘာစုံကဂမ်ဘီယာရဲ့ပထမလျှောက်ထားချက်ကိုမြန်မာနိုင်ငံဘက်ကပထမခြေပါတဲ့နေရာမှာသူတို့ရဲ့လျှောက်ထားချက်ကိုအမှန်တကယ်မခြေပနိုင်ဘူးမတုံ့ပြန်နိုင်ဘူးဆိုတာကိုသူတို့သတိစာရကနေတော့တင်ပြတာဖြစ်ပါတယ်ပထမအနေနဲ့ကတော့အချက်လက်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဂမ်ဘီယာဘက်ကအဓိကလျှောက်လဲတဲ့ရှင်းလင်းရေးဖြစ်တဲ့ Paul Reichler ကတင်ပြပါတယ်။အဲ့ဒီနေရာမှာမြန်မာအစိုးရဟာမြန်မာနိုင်ငံမှာသူညာရေပေါ်လူမျိုးတုံးသတ်ချက်ကိုကျူးလွန်ခဲ့တဲ့ intensity ဟာကိုသူတို့မဟန်တနိုင်ငယ်ဘူးကျူးလွန်ခဲ့ဖို့ကျူးလွန်ဖို့ဖြစ်တဲ့ကိစ္စတွေကိုမဟန်တနိုင်ငယ်ဘူးဆိုတာကိုအဓိကပြောသွားတာဖြစ်ပါတယ်။ဆိုတော့မြန်မာအစိုးရကိုယ်တိုင်ကလည်းပဲမြန်မာအထူးသဖြင့်မြန်မာစစ်တပ်ကလည်းနိုင်ငံတဖွဲ့တွေရဲ့ရစမှုဒီလိုမျိုးတွေပေါ်ရစမှုကိုသူတို့မဟန်တာခဲ့ဘူးဆိုတာအဲ့ဒါရှိရင်ရစမှုတွေရှိခဲ့တယ်ကျွလုံမှုတွေရှိခဲ့တယ်ဆိုတာပြောပါတယ်သူတို့မဲ့သူတို့မဟန်တာနိုင်ခဲ့ဘူးဆိုတာသူတို့အထောက်အထားတင်တကွာဖြေပါသွားတာကိုတွေ့ရပါတယ်ခင်ဗျာပထမဆုံးအနေနဲ့ကတော့အထူးသဖြင့်သူတို့ရဲ့အငင်းပွားမှုကိုသူတို့မပြောဘူးရွာတွေချက်ချင်းခံရတာလိင်ကိစ္စကြီးစွာခံရတာနောက်ပြီးတော့ပုံစံမှုကြီးမင်းအောင်ဟန်ရဲ့ Facebook ထဲမှာပင်ရည်ကိစ္စကိုကျွန်တော်အပြည့်ရှင်းအောင်လည်းဘာညာရေးသားခဲ့ရတယ်နဲ့တကွာသူကအထောက်အထားကိုဥစားပေးပြီးတော့တက်တက်ကြွကြွတင်ပြသွားပါတယ်မဆုမြတ်မအောင်အဲ့ဒါပထမဆုံးတင်ပြတဲ့ရှင်းနေကြီးရဲ့တင်ပြချက်ပါ
ဟုတ်ကဲ့ပါရှင်ဒီကနေ့ကဒီဂမ်ဘီယာဘက်ကနေပြီးတော့ဥပဒေပညာရှင်၃ယောက်လျှောက်ထားတင်ပြသွားကြတယ်ပေါ့လေဆော့ဆော့ပြောသလိုပဲဥကြစနာပြောပြသွားတာတော့ဒါပထမဆုံးလျှောက်ထားသွားတဲ့ဥပဒေပညာရှင် Paul Reichler ပါနောက်ဥပဒေပညာရှင်တယောက်ဖြစ်တဲ့ဒီဘာမောက်ခပီယက်ဒါဂျွန်လည်းပြောသွားတယ်ပြောတင်ပြသွားပါတယ်ဆိုတော့သူတင်ပြသွားတဲ့အထက်မှာတော့ဒီ ICJ မှာအခုအမှုကိစ္စအစီရင်ပိုင်ခွင့်ရှိသလားလို့မနေ့တုန်းကမြန်မာဘက်ကမေးခွန်းထုတ်သွားတဲ့အချက်ကိုခြေပါသွားတာတွေ့ပါတယ်ဆိုတော့ဘာမောက်ခဒါဂျွန်ရဲ့ဒီလျှောက်ထားချက်တွေကိုလည်းပြောပြပါဦးကျော်စန္ဒာရှင
်ဟုတ်ကဲ့ဘာမောက်ခဒါဂျွန်ရဲ့အဓိကဥပဒေကြောင်းရလျှောက်ထားတာကတော့သူကအချက်လက်ထက်ဥပဒေကြောင်းရဘာလို့ခြေပါသလဲဆိုရင်ဒီကိစ္စဟာ OIC နဲ့ဖြစ်တာမဟုတ်ဘူးဂမ်ဘီယာနိုင်ငံရဲ့အခုဖြစ်တဲ့ဂမ်ဘီယာနိုင်ငံဟာတရားစွဲဆိုပိုင်ခွင့်ရှိတယ်။သူမှဒါအာနာအမင်းအာနာရှိရဲ့စွဲဆိုဖို့အခွင့်အာဏာအပြည့်အဝရှိရဲ့ဒါ proxy နဲ့လုပ်တာမဟုတ်ဘူးဆိုတော့သူခေါ်ပြပါတယ်။သူကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုလည်းပဲဖြစ်တယ်။ဆိုတော့ဂမ်ဘီယာကဒီ OIC ရဲ့ဩဇာအာဏာအောက်ကလုပ်တာမဟုတ်ဘူး။ထောက်ပံ့ပြရလည်းပဲကံကွက်စရာအကြောင်းမရှိဘူးဆိုပြီးတော့သူကပြောပြသွားပါတယ်ခင်ဗျာ။ပြီးတော့တခြားသူရဲ့လူရက်ကိုဝါစီဖွဲ့ဝင်နိုင်ငံတွေကထောက်ခံတယ်လို့ပဲကနေဒါနိုင်ငံနဲ့နယ်သာလန်နိုင်ငံတို့ကလည်းထောက်ခံတယ်ကျန်တဲ့နိုင်ငံတွေကလည်းထောက်ခံလာလို့ဦးမလို့သူညှိုးလင်းတဲ့ဆွဲကြောင်ကိုပြောတော့ပါခင်ဗျာအဲ့ဒါကတော့ဒီတရားရှင်တွေကြီးပြောတာဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်။နောက်ဒီဂမ်ဘီယာဘက်ကလျှောက်ထားတဲ့နောက်ဆုံးဥပဒေပညာရှင်ကတော့ဒီပါမောက်ခရှေ့ကဒီဖီလစ်ဆန်ဖြစ်ပါတယ်။ဒီ ICJ တရားရုံးမှာအရင်တော့ဆုံးဖြတ်ဖူးတဲ့အမှုသားတကားတစ်ခုလည်းသူပြောတော့တွေ့ပါတယ်။ဆိုတော့ပါမောက်ခရှေ့ကဒီဖီလစ်ဆန်ပြောထားတဲ့အချက်တွေကိုလည်းဦးကျော်စန္ဒာပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့။မဆူမြန်မွန်ပြောတဲ့အရင်တော့ဆူရင်လုံးသားဟို1960ရေလွန်ဒစ်တွေကအာဖရိကတောင်ပိုင်းမှာဖြစ်ခဲ့တဲ့အီသီယိုးပီးယားရောလီဘီးရီးယားရောနိုင်ငံတွေကတောင်အာဖရိကနိုင်ငံနဲ့ပတ်သက်ပြီးလျှောက်ထားတဲ့ကိစ္စဖြစ်ပါတယ်။အဲဒီကိစ္စမှာလူကဒီလိုပဲ provisional measure ထုတ်ပေးဖို့ဘာညာလျှောက်ထားခြင်းနဲ့ပတ်သက်ပြီးတော့တရားရုံးကလက်မခံခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ policy change ရှိလို့ငါတို့ဟာဒီဟာကိုပယ်ပယ်လိုက်တယ်။သူရဲ့လျှောက်ထားချက်ကိုသူပြောသူကပြောခဲ့ပါတယ်။တရားစီရင်အဆုံးရှိခဲ့ပါတယ်။ဆိုတော့အဲဒီစီရင်တုံးကိုမြန်မာဘက်ကထောက်ပြပြီးတော့ပြောခဲ့ပါတယ်။အဲ့လိုလည်းပဲအစင်နာဒီလိုလူရှိခဲ့တယ်။အဲ့ဒါကြောင့်အခုသိချက်လည်းပဲတရားရုံးကစီရင်နိုင်မယ်မရှိဘူး။ပါညာစွာသူတို့ဆောက်လဲသွားတဲ့အတွက်ကြောင့်အဲ့ဒီဟာကိုသူကပြန်ထောက်ပြပါတယ်အဲ့ဒီတိုင်းလုတ်ခဲ့တဲ့အတွက်ကြောင့်အဲ့ဒီလို တောင်အာဖရိကဥစ္စာမှာပယ်ချခဲ့ရတယ်ပဲအမှတ်တရဖြစ်တယ်အဲ့လိုပယ်ချခဲ့လို့လည်းပဲဒီတရားရုံးကိုထိုက်ကနိုင်ငံတကာရဲ့ဝေဖန်ခြင်းခံခဲ့ရတယ်အခုလည်းပဲတခါဒီအမှတ်ကိုထက်လက်ပြီးတော့ကြည့်မှမယ်ဆိုရင်ဒီတရားရုံးရဲ့မိုင်းမဟာဖြစ်နေပါညာဆိုတော့အထောက်ကမ်းတကွာဆောက်ရတော့ပါစီနော်ဒီတော့တကယ်တမ်းဒီနေ့အလုံးကိုနှွမ်းချုံပြီးတော့ပြောရရင်တော့သူရဲ့လျှောက်ထားချက်ကတော့ intense ရဲ့နောက်ပြီးတော့ပြင်ပိုင်ခွင့်ရှိရတရားရုံးမှာနောက်ပြီးတော့ဂမ်ဘီယာဘက်ကလည်းဆွဲဆိုပိုင်ခွင့်အပြည့်အဝရှိရဲ့ဒေါ်လာစင်မှာတော့ provisional measures လို့ခေါ်တဲ့ဒီဒေါ်လာစင်လက်တော်လိုက်နာရဖို့ဆက်လက်ပြီးတော့ဒီ intent ရှိနေတဲ့အတွက်ကြောင့်ဒါကိုထမ်းသာထားဖို့လိုအပ်တယ်ဒီမင်းကိုဆက်နပ်ပေးဖို့လိုအပ်ပါတယ်ဆိုတာကိုဆောင်ရွက်သွားတာဖြစ်ပါတယ်ဆိုတော့ဒီဆောင်ရွက်ချက်ကိုစဉ်းစားပြီးတော့နောက်နိုင်ပိုင်းဒီမှာမြန်မာဘက်ကဘယ်လိုသူပြအချင်းသူကန်ချိပလာမလဲဆိုတာကတော့ကျွန်တော်တို့စောင့်ကြည့်ဖို့
ဟုတ်ကဲ့ပါစေဦးကျော်စနာပြောလို့ပါပဲဒီမကြခင်အချိန်မှာပဲနိုင်ပိုင်းတွင်မှာမြန်မာဘက်ကလည်းရှောက်လဲတင်ပြမယ်ဆိုတော့မြန်မာဘက်ကရောဘလို့အချက်တွေကိုသူတို့ပြန်ပြီးတော့ခုခံခြေပမယ်လို့ဦးကျော်စနာအနေနဲ့မျှော်လင့်လဲရှင
့်အဲ့ဒါကတော့ကျူတင်ခမရခဲ့ပါတယ်အဲ့ဒါကတော့မြန်မာဘက်ကတော့အချက်လဲပိုင်းကိုစောစောကသူတို့ပြောထားတဲ့နေရာမှာတော့သူတို့ကပြောထားတာကတော့ခံတာဖို့မကြိုးစားခဲ့ဘူးဆိုတာကိုအဓိကပြောတယ်။နောက်ပြီးတော့စစ်တပ်ကရက်စက်ကြည့်နေမှုတွေတကယ်ရှိတဲ့ဆိုတော့မြန်မာတပ်ကဝန်ခံပြီးသားဖြစ်နေပါလားဆိုတော့မေးပြရမေးတော့ပါရဲ့။တော်တော်လေးအကွက်တကြပြောပါလို့ဆိုရပါလိမ့်မယ်။အခါမှာတော့မြန်မာကဒီဟာကိုဘယ်လိုခြေပလာမလဲဆိုတော့ကျွန်တော်လည်းစိတ်ဝင်စားစောင့်ကြည့်နေတယ်လို့ပဲပြောမှာပါ
။ဟုတ်ကဲ့ပါရှင်ဦးကျော်စောသားအခုလိုမျိုးတဟိတ်မျိုးကနေပြီးတော့တရားရိုက်တင်ပေးဖို့ဒါကိုကျေးဇူးတင်ပါတယ်ရှင်။ဒုတိယပိုင်းအစီအစဉ်ကြလို့ရှိရင်လည်းတတိယတလောက်ထပ်ပြီးတော့ဥကြောဇာနာနဲ့မင်းမြတ်မအောင်မရှင
်ဟုတ်ကဲ့ပါခင်ဗျာကောင်းပါပြီရှင်ကျေးဇူးတင်ပါတ
ယ်ဒါကတော့ Netherlands နိုင်ငံ The Hague မြို့ကဒီ ICJ တရားရုံးမှာရှောက်ထားတင်ပြချက်တွေကိုကိုရိုက်တရေယူနေတဲ့ဥကြောဇာနာပြောသွားတာဖြစ်ပါတယ်ရှင်